ရုတ်နိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်ဦးစားပေးလုပ်ဆောင်မယ့်နိုင်ငံဖြစ်ကြောင်းအမေရိကန်ယာယီကာကွယ်ရေးဝန်ကြီးအသစ်ပက်ချန်ဟန်ကဗိုလ်ထုနေ့မှာပြောကြားလိုက်ပါတယ်။ဇန်နဝါရီ၂ရက်နေ့ဟာယာယီကာကွယ်ရေးဝန်ကြီးရှန်ဟန်အပြည့်အဝတာဝန်ထမ်းဆောင်တဲ့ပထမဆုံးနေ့လည်းဖြစ်ပါတယ်။ဗိုလ်ထုနေ့ကကာကွယ်ရေးဝန်ကြီးဌာနဝန်ထမ်းအနေနဲ့ပြုလုပ်တဲ့စီးပွဲအတွင်းတရုတ်နိုင်ငံဖြစ်တယ်ဆိုတာကိုမမေ့ကြဘို့အချင်းချင်းထားလောင်းပြောကြခဲ့တယ်လို့အမည်မဖော်လို့တဲ့ဝန်ထမ်းတအူးကပြောပါတယ်သူအရှိကတာဝန်ထမ်းဆောင်သွားခဲ့တဲ့ကာကွယ်ရေးဝန်ကြီးဟောင်းဂျင်မက်ဒစ်ကတရုတ်နဲ့ရုရှားတို့ဟာအင်အားကြီးပြိုင်ဘက်နိုင်ငံတွေဖြစ်တယ်လို့ယူဆပြီးသူချမှတ်ခဲ့တဲ့မဟာဗျူဟာကိုသူ့အနေနဲ့ဆက်လက်ကျဉ်းဆုံးသွားမှာဖြစ်ကြောင်းယာယီဝန်ကြီးရှန်နဟန်ကပြောကြခဲ့တယ်လို့အမည်မဖော်လို့တဲ့နောက်ထပ်ကာကွယ်ရေးဝန်ကြီးဌာနအရာရှိတအူးကလည်းပြောပါတယ်သမရဒေါ်နယ်ထရမ့်နဲ့သဘောထားကွဲပြားမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ယာရုကအနားယူသွားတဲ့ဝန်ကြီးမက်ဒစ်နေရာမှာသူ့ကိုယာယီဝန်ကြီးဖြစ်အစားထုတ်ခန့်အပ်လိုက်တာကြောင့်ရှန်နဟန်ဟာဇန်နဝါရီလ၁ရက်နေ့ကစပြီးတာဝန်ထမ်းဆောင်တာဖြစ်ပါတယ်